မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ၈နှစ်မှာ 6.25 ရာခိုင်နှုန်းကိုတက်လာနိုင်တယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီး IMF ကခန့်မှန်းပြောဆိုလိုက်ပါတယ်။မကြာသေးခင်ကစတင်လာခဲ့တဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနဲ့အတူနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုတွေတိုးလာနေတာကြောင့်မြန်မာစီးပွားရေးရှေ့လျှောက်ခိုင်မာလာနိုင်တယ်လို့စီးပွားရေးပညာရှင်တချို့ကလည်းသုံးသပ်နေကြပါတယ်။မြန်မာစီးပွားရေးတိုးတက်မှုအလားအလာနဲ့ရေရှည်ခန့်နဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖြစ်ဖို့ဘာတွေလိုအပ်မလဲဆိုတာကိုဆက်သွယ်စုံစမ်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။တိတ်မကြခင်နှစ်ပိုင်းကပဲစတင်လာခဲ့တဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနဲ့အတူတဘာဝအရင်အမြင့်နဲ့နိုင်ငံခြားပို့ကုန်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေတိုးလာနေတာကြောင့်မြန်မာနိုင်ငံဟာအာရှမှာထွန်းတောက်လာတော့မဲ့ကျယ်တဝင်းလို့တော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲမာရီကာရာဆူလူကမနေ့တုန်းကပဲပြောဆိုလိုက်တာပါ။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ၈နှစ်မှာ 6.25 ရာခိုင်နှုန်းကိုတက်လာနိုင်တယ်လို့လည်း IMF အဖွဲ့ကခန့်မှန်းလိုက်တာပါ။ဒါဟာသိပ်အကောင်းမြင်လွန်ရာများကြာနေပါလား။ရန်ကုန်စီးပွားရေးတက္ကသိုလ်ပါမခချုပ်ဟာဦးကျော်မင်းထွန်းကတော့အခု IMF ခန့်မှန်းလိုက်တဲ့နှုန်းဟာဖြစ်နိုင်ခြေရှိတဲ့ဖွံ့ဖြိုးမှုနှုန်းပါလို့ဆိုပါတယ်
။ဒီရင်းမှာခုနပြောတဲ့ဆင်းရဲမှုတွေပေါ့နော်။ဆင်းရဲမှုတွေကတော့ရှိနေတယ်ဆိုတာကျတော့ဟိုနေသမားပါအောင်မှန်ပါဒါပေမဲ့IMF ကဟိုလာမယ့်နှစ်မှာ 6.25 လို့ခန့်မှန်းနေဆိုတာကျွန်တော်ကတော့လုံးဝဖြစ်နိုင်တယ်လို့ထင်တယ်လေ။အဲ့တော့ကျွန်တော်က plan အနေနဲ့ 6.7 လို့ကျွန်တော်ကခန့်မှန်းခဲ့တာ။ဒါပေမဲ့အခုက 6.25 ဆိုတာကတော့ကျွန်တော်ထင်ပါတယ်ဟို reasonable ပေါ့ဖြစ်နိုင်တဲ့နှုန်းပါပဲ။ဒါကြောင့်တော့ 5.25 ပဲ။အခြေအနေကတော့မနစ်ကနဲ့ဒီနေ့ကလုံးဝမတူအောင်ဟိုကြောင်းရမှုကတော့လေကျွန်တော်တို့ဒီ investment မှာလည်း trade မှာလည်း trade volume တွေတက်လာတယ် investment လည်းပါလိမ့်မယ်ပေါ့လေတကယ်အမှန်ကန်ပေါ့ဝေမလာသေးနေမယ်ဟိုတော်တော်လေးစိတ်ဝင်စားနေလာနေကြတာတွေစုံစမ်းနေတာတွေဝင်ဖို့ပေါ့နော်အဲ့လိုပေါ့ပြင်ဆင်နေတာတွေကအများကြီးပဲရှိတယ်အဲ့တော့ကျွန်တော်တို့ကလည်းတကယ်တော့ဒီ6.25ဆိုတာကျွန်တော်တို့ရဲ့ဟိုပြောင်းလဲကြက်က6.25နဲ့ထားရင်တော့မှနော်တကယ်ဆိုရင်နည်းတယ်နည်းတယ်ကျွန်တော်တို့ကအဲ့ဒီခုနပြောလို့8% 9% လောက်ကိုဟိုရအောင်လုပ်နိုင်မှာဒါပေမဲ့ကျွန်တော်ရနိုင်သလားဆိုတော့ရဖို့ခုနပြောတဲ့အခွင့်အလမ်းမျိုးရှိနေပြီးတော့ရှိတယ
်ဒီသတင်းပတ်စောပိုင်းကပဲအမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုလာရောက်ခဲ့တာနဲ့အတူမြန်မာပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေအထိုက်လျောက်ဖြေလျှော့ပေးခဲ့တာတွေကလည်းဒီအမေရိကန်နဲ့အနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံပေါ်မှာပို့ပြီးတော့ယုံကြည်မှုဖြစ်လာစေတာကြောင့်မလို့ဒီအချက်ကလည်းမြန်မာစီးပွားရေးဖွံ့ဖြိုးတက်တက်မှုမှာအထောက်အကူတရဖြစ်စေတယ်လို့ဦးကျော်မင်းထွန်းကသုံးသပ်ပါတယ်ဒီလိုမျိုးအလားအလာကောင်းတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရေရှည်ဖြစ်လာနိုင်ပါသလားဒီလိုမျိုးဖြစ်လာဖို့မှာဘယ်အရာတွေကိုအဓိကပြုပြင်ပြောင်းလဲသင်ပါလဲဦးကျော်မင်းထွန်းကတော့အခုလိုထောက်ပြပါတယ်ဘာလို့
လဲဆိုတော့ဟိုဘာလို့လဲဆိုတာကို pinpoint ပေါ့တစ်ခုချင်းပြောလို့မလို့ဘာလို့လဲဆိုတော့အကုန်လုံးနေတာပဲကျွန်တော်တို့ကအဲကြောင့်မို့ကျွန်တော်ကငွေကြီးကဏ္ဍအဲဒီဘိုင်းနဲ့မှာဥမာဘန်နီနောက်ဒီကျွန်တော်မနေ့ကကျွန်တော် taxation system နဲ့ legal framework ကနောက်ဆုံး regulatory နောက် practice ကျွန်တော်တို့မှာ regulation ကတစ်ချိန်လုံး regulation တွေကခါရစိုးရင်တကြီးနဲ့နော်ဟို regulation ညာများနေတော့ဒီ regulatory information လို့ဘာလို့လဲဖြစ်နေတာလေအဲ့ဒါလေးလည်းကျွန်တော်ကပြန်ပြီး reform လုပ်ရမယ်ဆိုတော့ကျွန်တော်ရဲ့ reform ကြီးကဟိုအများကြီးလုပ်ဆရာကြီးကနောက်ဆုံးကျွန်တော်တို့ဟို education နဲ့ health မှာဟိုကကျွန်တော်ထင်တယ်ဒီအခုတော်တော်လေးကျွန်တော်ပြည်ကောင်းလုပ်နေတယ်လုပ်နေနေလဲလုံးဆက်ကြည့်ရတယ်ရှိတယ်ဆရတယ် just stepping point ねအခုဒီ international organization ညာတို့ကျွန်တော်ပြည်ဒီမှာလည်းပြောလို့ပေါ့ human capital ဖြစ်တဲ့ဒီ education နဲ့ health ကိုတော့ကျွန်တော်ကပို့ပြီးတော့လုပ်ပြရမှာပေါ့ဒါမှကျွန်တော်ကလုံးပြောနေတဲ့တိုးတက်မှုဘယ်နဲ့အတူအရှိန်ဟုန်နဲ့တိုးတက်မှုရဖို့က education နဲ့ health ကိုအဓိကပုံထားတယ်ဆိုတော့အဲ့ဒါကိုလည်းလုပ်လို့လည်းမရဘူးတခါက financial sector မှာလည်းကျွန်တော်အများကြီးကိုကျွန်တော်တို့ကလိုအပ်ချက်တွေ
စီးပွားရေးတက်သူပါမခချုပ်ဟာဦးကျော်မင်းထွန်းကိုဆက်သွယ်မိမြန်ခဲ့တာပါမြန်မာနိုင်ငံအနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းကစပြီးတော့နိုင်ငံကြီးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတချို့လှုပ်လာခဲ့တဲ့အပေါ်မှာဒီအနောက်နိုင်ငံတွေကလည်းဒါကိုသိမှတ်ပြုတဲ့အနေနဲ့မြန်မာပေါ်အေးအေးယူပိတ်ဆို့မှုတွေကိုရှော့ပေါက်ပေးခဲ့တယ်လို့ IMF အပါအဝင်နိုင်ငံတကာဗဏ္ဍာရေးအဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ပြီးတော့ငွေကြေးနဲ့နည်းပညာရပ်ပိုင်းဆိုင်ရာအကူအညီတွေပြန်ပြီးတော့ပေးအပ်လာနေတာလည်းဖြစ်ပါရဲ့ရှင်